မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Master Cut နဲ့ Bind Lab တို့မှဘေးလိတ်တာအမီရအရစ်ချပေးသွင်းခြင်းစနစ်ကိုအရှိတောင်အာရှဈေးကွက်5ခုမှာမိတ်ဆက်မယ်ဆိုတဲ့သတင်း Digital နိပညာသိရှိနားလည်မှုဆိုင်ရာပညာပေးဟောပြောပွဲပြုလုပ်မယ်ဆိုတဲ့သတင်း ASEAN Korea Startup Week Online Challenge တွင်မြန်မာနိုင်ငံကိုစားပြုရှင်ပြိုင်ခဲ့တဲ့ Trato Phone Software မှာ Diamond Suit စုခုခဲ့ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဦးဆုံးသတင်းတစ်ပုဒ်အနေနဲ့ Master Cut နဲ့ Pine Lab တို့မှပေးလိုက်တာအမီရအရစ်ချပေးသွင်းခြင်းစနစ်ကိုအရှိတောင်အာရှဈေးကွက်5ခုမှာမိတ်ဆက်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Master Cut နဲ့ Pine Lab တို့အနေနဲ့ Consumer မှာတိုးလုံးဝမပေးရဘဲနဲ့ငွေပေးချေနိုင်ရန်ကုန်တယ်များစီးပွားရေးတိုးချဲ့ခြင်းနဲ့ဘဏ်တွေနဲ့ချိတ်ဆက်ရန်ငွေကြေးဆိုင်ရာနည်းပညာလုပ်ငန်းများငွေပေးချေမှုဆိုင်ရာဝန်ဆောင်မှုတွေနဲ့စက်ပစ္စည်းထုတ်လုပ်သူတွေအတွက်၎င်းတို့ရဲ့ပေါင်းစည်းထားတဲ့ဘေးလိတ်တာဝန်ဆောင်မှုကိုလာမယ့်နှစ်အစောပိုင်းမှာအရှိတောင်အာရှမှာဈေးကွက်5ခုမှာမိတ်ဆက်ပေးမယ်လို့သိရပါတယ်။ Master Cut ရဲ့နည်းပညာဆိုင်ရာကျွမ်းကျင်မှုတွေနဲ့အာရှရဲ့ထိတ်တန်းကုန်သွယ်ရေး platform တစ်ခုဖြစ်တဲ့ Pine Lab တို့မှာ2020နှစ်စပိုင်းမှာအိန္ဒိယနဲ့မလေးရှားတို့မှာမိတ်ဆက်စတင်ခဲ့တယ်။ဘေးလိတ်တာဝန်ဆောင်မှုကို February လမှာထိုင်းနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့မှာဖြန့်ချိမှာဖြစ်ပြီးတော့မကြမီ VN နိုင်ငံ၊စင်ကာပူနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတို့မှာဆက်လက်မိတ်ဆက်ဖြန့်ချိမယ်လို့သိရပါတယ်။ရောင်းသူတွေအနေနဲ့လည်းရောင်းချတဲ့အခါမှာအရစ်ကျစနစ်တွေကိုပေးအပ်ခွင့်ရနိုင်မှာဖြစ်ပြီးတော့သုံးစွဲသူတွေရဲ့ဝယ်ယူတဲ့အမှုအကျင့်ကိုတိုက်ရိုက်လွှမ်းမိုးကဝယ်ယူမှုပမာဏမြင့်တက်လာပြီးတော့ငွေကြေးချိန်ဆရခြင်းကြောင့်မဝယ်ဖြစ်တာတွေကိုရှော့ချနိုင်ကရောင်းအားတွေလည်းတိုးမြင့်လာနိုင်မှာပဲဖြစ်ပါတယ်။အရစ်ကျပေးချေမှုနည်းလမ်းက Master Cut ရဲ့တည်ပြက်တဲ့ငွေပေးချေမှုအစီအစဉ်တွေကိုပြည့်စုံစေဖို့နဲ့ Master Cut ရဲ့လုပ်ငန်းရည်မှန်းချက်ဖြစ်တဲ့အားလုံးပူးပေါင်းပါဝင်နိုင်တဲ့ Digital စီးပွားရေးကိုဖော်ဆောင်ဖို့အတွက်လုံခြုံလွယ်ကူစမှတ်ကြတဲ့ငွေပေးချေမှုတွေကနေတဆင့်ကောင်းမွန်တဲ့ဝယ်ယူခြင်းအတွေ့အကြုံတွေရရှိစေဖို့ဖြစ်ပါတယ်လို့ Master Cut ရဲ့အာရှပစိဖိတ်ထုတ်ကုန်တဲ့စံသစ်တီထွင်မှုဌာနရဲ့ဒုတိယဥက္ကဋ္ဌဖြစ်သူကပြောပါတယ် Master Cut နဲ့အတူကျွန်တော်တို့ကသုံးစွဲသူတွေအတွက်သူတို့ရဲ့ဝယ်ယူမှုတွေမှာဘယ်လိုမျိုးငွေပေးချေမလဲဆိုတာကိုနီလန်အသစ်တွေစဉ်းစားနိုင်ဖို့အတွက်ဖွင့်ပေးလိုက်တာဖြစ်ပြီးတော့ရောင်းချသူတွေဘဏ်တွေနဲ့အခြားသောချင်းငွေလုတ်ကင်သူတွေကိုလည်းလုတ်ပိုင်ခွင့်ပေးကဝယ်ယူသူတွေရဲ့ဝယ်ယူရေးဘဏ်နာရေးစီမံခန့်ခွဲခြင်းတွေမှာတိုးတက်လာစေမှာပါ COVID-19 ဖြစ်ပွားနေစဉ်ကာလမှာလည်းထို့သို့ဝယ်ယူနိုင်ခြင်းကပေါ်ပြူလာဖြစ်လာပါတယ်ကျွန်တော်တို့ရဲ့ဘေးလိတ်တာအစီအစဉ်ရဲ့ကျွမ်းကျင်မှုနဲ့ Master Cut ရဲ့ကမ္ဘာအနှံ့တည်ရှိတဲ့နည်းပညာအဆောက်အဦးတွေကိုပူးပေါင်းကလွယ်ကူစွာအသုံးပြုနိုင်ပြီးတော့သုံးစွဲသူတွေအားလုံးပါဝင်နိုင်ကဝယ်ယူမှုအဆင့်တိုင်းမှာလွယ်ကူချောမွေ့စွာလှုပ်ဆောင်နိုင်ဖို့အတွက် Omni Channel Solution တွေကိုနေ့စဉ်လူမှုဘဝတွေစီတည်ဆောင်ပေးမှာဖြစ်တယ်လို့ Pine Lab ရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ်။ယခုနှစ်ဇန်နဝါရီလမှာ Master Cut အနေနဲ့ Pine Lab တွင်ရင်းနှီးမြှုပ်နှံမှုပြုလုပ်ခဲ့ပြီးတော့တစ်နှစ်လျှင် American Dollar 30 Billion ကျော်ငွေပေးချေမှုရှိခဲ့ကတောင်အာရှအရှိတောင်အာရှနဲ့အရှိအလယ်ပိုင်းရှိကွန်ရက်နေရာပေါင်း4,500မှာကုန်တယ်3,000ခွဲခန့်ကိုဝန်ဆောင်မှုပေးနိုင်ခဲ့တယ်လို့သိရပါတယ်။ဆက်လက်ပြီး Digital နည်းပညာသိရှိနားလည်မှုဆိုင်ရာပညာပေးဟောပြောပွဲပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ရိုးမဘန်နဲ့ Facebook ရဲ့တရားဝင်ကိုယ်စားလှယ် HTTP ဖူးတို့မှာမြန်မာနိုင်ငံရှိအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေအတွက် Digital Literacy ပညာပေး Online အခမ်းအနားတစ်ခုကိုဒီဇင်ဘာလ18ရက်နေ့လယ်တနင်္ဂနွေကနေညနေ9နာရီအထိပြုလုပ်သွားမယ်လို့သိရပါတယ်။မြန်မာနိုင်ငံရှိအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းများ Digital အသိပညာများကိုပြည့်ဝစွာအသုံးချပြီးတော့ဈေးကွက်ချဲ့ထွင်ခြင်းနဲ့ဈေးကွက်ရှာဖွေခြင်းတို့အပြင်မြန်မာလူမှုကွန်ရက်ပေါ်မှာနေ့စဉ်တက်ကြွစွာတည်ရှိနေတဲ့လူသန်းပေါင်းများစွာထံလုပ်ငန်းနဲ့သက်ဆိုင်တဲ့အချက်အလက်များပြန့်နှံ့ရောက်ရှိနိုင်စေရန်အဓိကယူရတယ်လို့သိရပါတယ်။ငွေကြေးနဲ့ Digital နည်းပညာသိရှိနားလည်မှုသင်တန်းတွေအစီအစဉ်တွေကနေတဆင့်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကိုဘဏ်တွေနဲ့ရိုးရှင်းလွယ်ကူစွာဘယ်လိုအလုပ်လုပ်ရမလဲဆိုတာနားလည်စေနိုင်ပါမယ်။ဒါအပြင်ဒီလိုပြုလုပ်ခြင်းအပြင်သူတို့စီးပွားရေးတည်တံ့ခိုင်မြဲစေဖို့နဲ့ငွေကြေးပိုင်းဆိုင်ရာတည်ငြိမ်မှုရှိစေဖို့ဘာတွေအဓိကလိုအပ်တယ်လဲဆိုတာသိရှိသွားစေပါတယ်လို့ရိုးမဘဏ်ရဲ့အမှုဆောင်အရာရှိချုပ်ဖြစ်သူကပြောပါတယ်။ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကလူမှုကွန်ရက်ကိုနေ့စဉ်သုံးဆွဲနေကြတဲ့မြန်မာနိုင်ငံကလူသန်းပေါင်းများစွာစီကို SME လုပ်ငန်းတွေရဲ့အချက်လက်တွေရောက်ရှိစေနိုင်ဖို့ဖြစ်ပါတယ်လို့ HTTP ရဲ့ Country Hub ဖြစ်သူကပြောပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ ASEAN Korea Startup Week Online Challenge တွင်မြန်မာနိုင်ငံကိုစားပြုရှင်ပြိုင်ခဲ့တဲ့ Trato Phone Software မှာ Diamond Suit စုခုခဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ ASEAN Korea Center AKC မှကြီးမှုကျင်းပတဲ့ ASEAN Korea Startup Week Online Challenge ပြိုင်ပွဲ မှာမြန်မာနိုင်ငံကိုစားဖြုတ်အနေနဲ့ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Village Link Company ရဲ့ Trattor App မှာအမြင့်ဆုံးစုဖြစ်တဲ့ Diamond စုကိုရရှိခဲ့တယ်လို့သိရပါဗျ။အဆိုပါပြိုင်ပွဲကို2020ခုနှစ်ဒီဇင်ဘာလ3ရက်ကကျင်းပခဲ့တာဖြစ်ပြီးတော့ကိုရီးယားနဲ့အာဆီယံဒေသတွင်းနိုင်ငံများမှာရှင်ပြိုင်သူအဖွဲ့အစည်း32ခုဝင်ရောက်ရှင်ပြိုင်ခဲ့ကြပါဗျ။အဖွဲ့အစည်း32ခုနဲ့မြန်မာနိုင်ငံကိုစားဖြုတ်အနေနဲ့ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Village Link Company ရဲ့ Trattor App မှာ ASEAN Korea Standard Week Online Challenge ရဲ့အမြင့်ဆုံးစုဖြစ်တဲ့ Diamond စုကိုရရှိခဲ့ခြင်းဖြစ်တယ်လို့သိရပါဗျ။ ASEAN Korea Standard Week Online Challenge ဟာဒေသအသွင်းရှိနိုင်ငံများအချင်းချင်းယင်းနှီးချစ်ကြည်ရေးလက်တွဲဆောင်ရွက်နိုင်ရေးနဲ့ထုတ်ကုန်သစ်များဖော်ဆောင်နိုင်ရေးတို့ကိုအခြေခံပြီးတော့ကျင်းပခဲ့တာဖြစ်တယ်လို့လည်းသိရပါဗျ။ Village Link Company အနေနဲ့ Trattor App မှာတဆင့်မြန်မာနိုင်ငံရှိတောင်သူလယ်သမားတွေကိုစိုက်ပျိုးရေးနည်းပညာများဖြန့်ဝေပေးခြင်းတောင်သူများကြုံတွေ့နေရတဲ့စိုက်ပျိုးရေးဆိုင်ရာပြဿနာတွေကိုအကူအညီဖြေရှင်းပေးခြင်းတို့ကိုအခမဲ့အကူအညီပေးလျက်ရှိကြောင်းသိရပါဗျ
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဃာတဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ဒီမှာကတော့ဝေမြင့်မှုပါ။